အီရန်နျူကလ িয়ার သိပ္ပံပညာရှင်မိုဆဲဖာဂရီဇာဒဲတောက်ချာနဲ့ကအသက်ခံခဲ့ရတာဟာအီရန်အနေနဲ့သူ့ရဲ့အဓိကတာဝန်ရှိသူတွေနဲ့အကြံပေးတွေကိုကာကွယ်ပေးနိုင်မှုအားနည်းနေတာကိုအထင်ရှားပြတ်သားလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်မိုဇက်ဖာဂရီဇာဒဲဟာဒီနှစ်အတွင်းလှုပ်ကြံခံရတဲ့ဒုတိယမြောက်အကြီးတန်းစစ်ဘက်အရာရှိသူဦးလည်းဖြစ်ပါတယ်။မြို့တော်တီရန်ကနေအရှိတ်ဖက်55မိုင်အကွာကအပ်စတတ်မြို့ကိုကားနဲ့ခီးသွားနေတဲ့အသက်59နှစ်အရွယ်ဖာဂရီဇာဒဲကိုလက်နက်ကင်တွေကနေ့ကင်းကြောင်တောင်မှာတိုက်ခတ်ခဲ့ကြတာဖြစ်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးမရှိသေးပါဘူး။ဖာဂရီဇာဒဲဟာအီရန်ကာကွယ်ရေးဝန်ကြီးဌာနရဲ့သူတေသနဌာနအကြီးအကဲလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရ1980ခုနှစ်နောက်ပိုင်းမှာစတင်ပြီး2003ခုနှစ်မှာအဆုံးသတ်ခဲ့တဲ့အီရန်တို့ရဲ့လျှို့ဝှက်နျူကလ িয়ার အစီအစဉ်ကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။ဘက်ဂဒတ်မြို့မှာဇန်နဝါရီလ3ရက်နေ့ကအီရန်စစ်ဖက်တပ်မိုးကြီးကာဆမ်ဆိုလီမန်နီကိုအမေရိကန်တို့လှုပ်ကြံတပ်ဖြတ်ပြီး7လနီးပါးအကြာမှာဖာဂရီဇာဒဲအသက်ခံရတာပါ။အကြမ်းဖက်အဖွဲ့အစည်းအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့အီရန်ရဲ့အစ္စလာမစ်တော်လှန်ရေးတပ်ဖွဲ့ကောင်ဆောင်ဆိုလီမန်နီရဲ့ရန်ကနေပြပရောက်အမေရိကန်တွေကိုကာကွယ်တဲ့အနေနဲ့အဲ့ဒီစစ်စင်ရေးကိုဆင်နွှဲခဲ့တာဖြစ်တယ်လို့ဝါရှင်တန်ကပြောဆိုခဲ့ပါတယ်။